တော်တာရှင်များခင်ဗျာအာကာယီဒာအဖွဲ့လိုအပြေပြေမှာရှိနေကြတဲ့အကျန်းဖက်အုပ်စုတွေကအမေရိကန်ဥရောပနဲ့တခြားဒေသတွေမှာအိုးမွားလက်နက်တွေနဲ့တိုက်ခိုက်ဖို့တနိဋ္ဌန်ချထားကြတယ်လို့ဆိုရအရာရှိတွေကဆိုပါတယ်2000ခုနှစ်စက်တင်ဘာလ17ရက်နေ့ကနယူးယောက်မြို့နဲ့ဝါရှင်တန်ကိုအကျန်းဖက်တိုက်ခိုက်ခဲ့ပြီးသတင်းဌာနတွေနဲ့စွတ်တော်မှတ်တွေကိုအမည်မသိသူတွေကအန်ထရက်စိတ်တွေပါရှိတဲ့စာတွေပေးပို့ခဲ့တာတွေကြောင့်အမေရိကန်နိုင်ငံဟာအဲ့ဒီလိုပိုးမွားအစိတ်လက်နက်တွေနဲ့တိုက်ခိုက်လာရင်အစဉ်သင့်ဖြစ်စေဖို့ရန်ပုံငွေကို68ရာခိုင်နှုန်းတိုးမြင့်သုံးစွဲခဲ့ပါတယ်။လွန်ခဲ့တဲ့2020အတွင်းကမ္ဘာမှာပိုးမွားဒါမှမဟုတ်အစိတ်ငွေနဲ့တိုက်ခိုက်မှုကြီးကြီးကျယ်ကျယ်နှစ်ခုသာဖြစ်ခဲ့ပါတယ်။အဲ့ဒီကြီးကြီးကျယ်ကျယ်တိုက်ခိုက်မှုနှစ်ခုကတော့1982ခုနှစ်မှာအော်ရဂန်ပြည်နယ်အလယ်ပိုင်းကစားတောက်ဆိုင်တစ်ဆိုင်မှာဆာမိုနဲလာဘက်တီးရီးယားရောဂါပိုးတွေကိုဘာသာရေးဂိုင်းတစ်ခုကပြန့်နှံ့အောင်လုပ်လိုက်တဲ့အတွက်လူ950ဦးရောဂါရရှိမကျန်းမာမှာဖြစ်ခဲ့ပါတယ်။နောက်တစ်ခုကတော့1995ခုနှစ်မှာဂျပန်မှာဘာသာရေးဂိုင်းတစ်ခုကပဲနတ်ကြောကိုထိခိုက်စေတဲ့အဆိတ်တွေကိုတိုကျိုကမြေအောက်ရထားတွေမှာထုတ်လွှတ်လိုက်တဲ့အတွက်လူ9000ကျော်အဆိတ်တင်ပြီး12ဦးသေဆုံးခဲ့တဲ့ကိစ္စဖြစ်ပါတယ်။ဂျာမနီနိုင်ငံရဲ့ဝန်ကြီးဌာနကအပြေးပေးဆိုင်ရာအကြမ်းဖက်မှုဟန်တာတိုက်ဖျက်ရေးညှိနှိုင်းပေးသူဂျော့ချ်ဖစ်ရှာကရိုးရိုးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူတွေပိုပြီးထောင်ပေါင်းချီသေဆုံးခဲ့ကြောင်းပြောပါတယ်။ဒါကြောင့်ဘာပြုလို့တမယိုးကြလက်နက်နဲ့တိုက်ခိုက်တာကိုပိုပြီးအာယုံမဆိုင်ရတယ်လဲလို့သူကမေးခွန်းထုတ်နေပါတယ်။ဒီခေတ်အကြမ်းဖက်အဖွဲ့တွေဟာသူတို့လိုချင်တဲ့လူနဲ့ပါမန်အရသားတွေကိုမခွဲကြပဲလူများများသေရင်ပြီးရောဆိုပြီးတိုက်ခိုက်နေကြကြောင်းသူကပြောပါတယ
်ပန်တဂန်ကာကွယ်ရေးဌာနကအစိတ်နဲ့ပိုးမွားလက်နက်ကာကွယ်ရေးအစီအစဉ်တွေရဲ့ညှဉ်းပန်းရေးမှူးချားလ်စ်ဂါလဝေးကပိုးမွားလက်နက်နဲ့တိုက်ခိုက်ရမှာအသုံးပြုနိုင်တဲ့ပိုးမျိုး50ရှိတယ်လို့ပြောပြပါတယ်အန်ထရက်နဲ့ကြောက်ယောဂါကိုသိပ္ပံပညာရှင်တွေကသိပြီးစိုးရိမ်နေကြတယ်ပလိယောဂါဟာလည်းဆိုးပါကြောင်သူကပြောပါတယ်
မစ္စတာဂါရဝေကအလိုလိုပြန်ပွားနေတဲ့ဗိုင်းရပ်စ်ပိုးဒါမှမဟုတ်ဘက်တီးရီးယားပိုးရဲ့အန်ဒရယ်ရှိနေသလိုဗီဇပြောင်းလဲယူတဲ့ပိုးတွေဟာလည်းအကြီးကျယ်အန်ဒရယ်ပေးနိုင်ကြောင်းပြောပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကတံပြန်အကျန်းဖက်အဖွဲ့ဒုတိယညှိနှိုင်းရေးမှူးဂျွန်ဒင်ဂါကပိုးမွားလက်နက်နဲ့အကျန်းဖက်တဲ့အန်ဒရယ်ဟာတကယ်ကြီးမားကြောင်းပြောပါတယ်
။ First, a biological attack would likely not respect geographic boundaries.
ပထမအနေနဲ့ပိုးမွားလက်နက်ဟာနယ်မြေမရွေးပါဘူး။နိုင်ငံနယ်ကြားတွေကိုကျော်ဖြတ်ပြန့်ပွားနိုင်ပါလေ။ကူးစက်တတ်တဲ့ကြောက်ယောဂါတို့ပလိယောဂါတို့ဆိုရင်တနိုင်ငံကနေတနိုင်ငံကိုကူးစက်သွားနိုင်ပါလေ။ဒုတိယအနေနဲ့ပိုးမွားလက်နက်ဟာအဆံမကျရပါဘူး။တိတ်တဆိတ်ဝင်လာတာဖြစ်ပါလေ။ယောဂါပိုးပြန့်ပွားသွားမှသာသိရပါလေ။တတိယအနေနဲ့အဲ့ဒီယောဂါပိုးကူးဆက်အောင်လုပ်သူကိုဖမ်းမိဖို့မဆိုထားနဲ့တိရှိဖို့တောင်အလွန်မှခက်ခဲပါတယ်
။ဒါကြောင့်အမေရိကန်ကအဲ့ဒီပိုးမွားလက်နက်နဲ့အကျန်းဖက်မှာကိုဒီသုံးလုံးနဲ့အရေးယူဆောင်ရွက်နေကြ။အဲ့ဒီဒီသုံးလုံးကတော့ detect ရှာဖွေ disrupt နှောက်ယှက်ပြီးတော့ defeat အောင်နိုင်ဖို့ဖြစ်ကြောင်းမစ္စတာဒင်ဂါကပြောပါတယ်။အဲ့ဒီအလုပ်တွေကအမေရိကန်တနိုင်ငံတည်းလုပ်လို့မရကြောင်းတခြားနိုင်ငံတွေရဲ့အကူအညီလိုအပ်ကြောင်းတခြားနိုင်ငံတွေကလည်းအကြမ်းဖက်မှုကိုတိုက်ဖျက်ဖို့ဆန္ဒရှိရမှာဖြစ်ကြောင်းသူကပြောပါတယ်။အရေးကြီးဆုံးကတော့နိုင်ငံရဲ့ကြီးပန်းချက်အတွက်အပြစ်မဲ့တဲ့အရသားတွေကိုတတ်ဖြတ်နေတာလက်မခံဖို့ဖြစ်ကြောင်းမစ္စတာဒင်ဂါကပြောပါတယ်။သောတာရှင်များခင်ဗျာကာကွယ်ရေးဌာနကအရာရှိတွေနဲ့ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိတွေကမကြသေးမီကအာရှမှာကုသမြန်ပြင်းထန်အသက်ရှူလမ်းကြောင်းယောဂါနဲ့ကျင့်ငဲ့တုပ်ကွေးယောဂါတွေပေါ်ပေါက်လာတာအပြင်အန်ဂိုလာမှာမာဖက်ဗိုင်းရပ်စ်ပိုးကျရောက်တာတွေဟာသင်္ကန်းစာယူတရားတွေဖြစ်ကြောင်းပြောကြားပါတယ်ခင်ဗျာ